အင်ဒိုနီးရှားနိုင်ငံဟာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်နေတာဝန်ယူဖို့ကြံနေတဲ့အချိန်ကိုမြန်မာပြည်ဒီမိုကရေစီရရှိရေးအတွက်ထိရောက်အောင်လှုံ့ဆော်မှုလူခွင့်ဆိုင်ရာအာဆီယံလွှတ်တော်များအဖွဲ့ APHR ကဒီကနေ့တိုက်တွန်းလိုက်ပါတယ်။မနေ့တုန်းကအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုလွှတ်တော်မှပြောကြားတဲ့မိန့်ခွန်းမှာတော့အင်ဒိုနီးရှားနိုင်ငံအနေနဲ့အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်နေတာဝန်ယူခဲ့တဲ့ကာလအတွင်းမှာလူခွင့်ရေးလူသားဆန်မှုနဲ့ဒဏ်သူညီမျှမှုတွေကိုဒီဇိုင်းမတ်မတ်ထိမ့်သိမ်းကာကွယ်ခဲ့တဲ့အကြောင်းဒါကြောင့်လည်းနိုင်ငံတကာရဲ့ယုံကြည်မှုကိုပိုပြီးတော့ရရှိခဲ့ကြောင်းပြောဆိုသွားပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့88နှစ်မြောက်လွတ်လပ်ရေးနေ့အခါတာမရကိုကြိုဆိုတဲ့အကြောင်းနဲ့ဒါပေမဲ့လည်းအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်နေလူခွင့်ရေးကိစ္စတွေကိုဆောင်ရွက်တဲ့အခါမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အောင်မြင်မှုမရခဲ့ကြောင်း APHR ဘုတ်အဖွဲ့ဝင်မလေးရှားနိုင်ငံကလွှတ်တော်အမတ်ဝမ်ချန်ကပြောဆိုသွားပါတယ်။မြန်မာနိုင်ငံရဲ့အကြက်တဲနဲ့ပတ်သက်လို့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့အကြိမ်60ကျော်ထိတွေ့ဆက်ဆံခဲ့ပြီးတော့တန်တမာရေးအရချင်းကတ်တဲ့နီလန်းကိုတုံးခဲ့တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောဆိုထားပါတယ်။ဒါပေမဲ့လည်းဒီတွေ့ဆုံမှုတွေကထင်သာမြင်သာမရှိသလိုမြန်မာစစ်ကောင်စီဘက်ကကျူးလွန်နေတဲ့ဆိုးဝါးတဲ့လူခွင့်ချိုးဖောက်မှုတွေကိုဟန်တားနိုင်ခြင်းမရှိကြောင်းကိုလည်း APHR ပါလီမန်အမတ်တွေကဝေဖန်နေပါတယ်ရှင်။